ထိုင်းနိုင်ငံမှာအစိုးရကိုဖျောက်ချဖို့တိုက်ခိုက်အင်အားစုတွေဦးဆောင်ပြီးဆန္ဒပြကြရမှာအရေးကြီးတဲ့ဝန်ကြီးဌာနတွေကိုဝင်ရောက်စစ်နှစ်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်ဘန်ကောက်မြို့နေရာတော်တော်များများမှာထူးလုံခြုံရေးဥပဒေတွေကိုထိုင်းဝန်ကြီးချုပ်ရင်းလက်ချက်နဲ့ဝက်ကထပ်ပြီးတော့ထုတ်ပြန်လိုက်ပါတယ်။ ဘန်ကောက်မြို့နေရာအလုံးနဲ့မြို့ပြင်တချို့ရက်တွေမှာပြည်တွင်းလုံခြုံရေးဥပဒေတွေကိုထုတ်ပြန်လိုက်တဲ့အကြောင်းတနင်္လာနေ့နောက်မိုင်းမှာပဲနိုင်ငံပိုင်ရုံးမြင့်တန်ကြားကတဆင့်ထိုင်းဝန်ကြီးချုပ်ရင်းလက်ကပြောဆိုခဲ့တာပါ။မြို့တော်ရဲ့အချက်အချာနေရာတွေမှာပြဋ္ဌာန်းထားပြီးဖြစ်တဲ့ဒီဥပဒေအရရဲရဲနေနဲ့လမ်းတွေပိတ်ခွင့်ညမထွက်ရအမိန့်ထုတ်ပြန်ခွင့်နဲ့ရှာဖွေစစ်ဆေးခွင့ ခဲ့ကြတာဖြစ်ပါတယ်။ဆန္ဒပြသူ1000ကျော်ဟာဗန္ဒာယေးဝန်ကြီးဌာနအဆောက်အုံထဲကိုဝင်ရောက်ခဲ့ကြပြီးနောက်ထပ်ဆန္ဒပြသူတွေကလည်းနိုင်ငံခြားရေးဝန်ကြီးဌာနဝင်တဲ့အထိအတင်းဝင်ရောက်ခဲ့ကြပြီးမယ်။တခြားအဆောက်အုံတွေကတော့ဝင်ရောက်တာမျိုးတော့မရှိခဲ့ပါဘူး။ရဲတွေကတော့ဆန္ဒပြသူ3000လောက်ဟာဗန်ဂေါမြို့တဝိုက်မှာရှိတဲ့အစိုးရအဆောက်အုံအနည်းဆုံး73ခုလောက်ကိုချိတက်ခဲ့ကြတဲ့အကြောင်းပြောဆိုခဲ့ပေမယ့်ဆန္ဒပြသူတွေကိုရှင်းလင်းဖယ်ရှားတာမျိုးတော့မလုပ်ခဲ့ကြပါဘူး။အဓိကအတိုက်ခံပါတီကဦးဆောင်တဲ့ဆန္ဒပြသူတွေကတော့လက်ရှိထိုင်းဝန်ကြီးချုပ်ဟာအရင်ကယာဒူးကဖြုတ်ချခံခဲ့ရတဲ့အကိုဖြစ်သူထိုင်းဝန်ကြီးချုပ်ဟောင်းသက်စင်ရှင်နဝက်ရဲ့ရုပ်သိမ်းဖြစ်တဲ့ဆိုတဲ့ဆွဆွဲချက်နဲ့နှုတ်ထွက်ပေးဖို့လိုလားနေကြတာဖြစ်ပါတယ်။